ွတ်လပ်ရေးကြိုးပမ်းရန်ကြာဆုံးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ခေါင်းဆောင်တွေကိုခုံပြူတဲ့အာဇာနည်နဲ့အခမ်းအနားတွေကိုမနေ့ကနိုင်ငံအနှံ့ကျင်းပခဲ့ကြပေမဲ့ပြည်내တချို့မှာတော့တိုင်းရင်းသားတွေပူပေါင်းပါဝင်မှုတွေရော့ပါလာတဲ့အကြောင်းဒေသခံတွေကပြောပါတယ်အထူးသဖြင့်တိုင်းရင်းသားနယ်မြေတွေမှာပုတ်ချုပ်အောင်ဆန်းကိုဂုံပြူတဲ့အထိတ်အမှတ်တွေဆောက်လို့ဖို့အာဏာပိုင်တွေရဲ့အစီအစဉ်တွေကြောင့်အရင်ကလိုပါဝင်လို့စိတ်ရော့လာတာလို့လည်းဆိုပါတယ်အဖြစ်ဆုံးကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ထောက်နိုင်ကုန်းအိမ်ကတင်ပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကြရပြည်နယ်မြို့တော်လွိုင်ကုံမြို့မှာကျင်းပခဲ့တဲ့အာဇာနည်နေ့မှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းသားတွေပါဝင်တက်ရောက်မှုရှိခဲ့ဘူးလို့ကြရပြည်နယ်လမ်းနီးပညာဆောက်ကူပြုဖွဲ့ဝင်ခွန်အစန်းကပြောပါတယ်
ဒီနေ့ကစပိနေရင်ချင်းမကွန်တီတွေအားလုံးမဆဲဘူးတိုင်းသားနိုင်ငံရေးပါတီတွေမဆဲဘူးဒီမှာဖြေဆိုင်တဲ့တိုင်းသားနဲ့နိုင်ငံကန်ဆယ်ကြီး96ခွဲလောက်ရှိတယ်အဲ့ဒါအားလုံးမဆဲဘူးနေ့စဉ်ဥဆောင်ရဲ့ TV မှာတင်နေတာကြောင်းသားသမဂ္ဂကကြောင်းသားတွေမဆဲဘူးဆန်တဲ့တိုင်းသားလူငယ်မြို့သူဖွဲ့စည်းတွေမဆဲဘူးကဒီနေ့ကတော့ကြောင်းသားတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ NLD ပါတီဝင်တွေနဲ့လည်းပွဲကိုကျင်းပသွားတယ
်လာကွန်မြို့ကအာဆာနီကြောက်ပိုင်းမှာကြရပြည်နယ်ဆိုးရွားကနေဥဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေကျောင်းသူကျောင်းသားတွေနဲ့အာဆာနီနေ့ကိုကျင်းပဖြစ်ပေမဲ့လည်းဒေသခံတိုင်းသားတွေပါဝင်ခြင်းနည်းပါးလာခဲ့တာပါဒေသခံတိုင်းသားတွေပါဝင်မှုမရှိတာဟာပြည်내ဆိုးရွားကနေဘူကျောင်းဆန်းကျေးရုပ်ကိုအသိအကျစိုက်တူဖို့အစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အစန်းကဆက်ပြောပါတယ
်အရင်နေ့တုန်းကတော့အလုံးကဒီအာဂါမီနေ့ကိုပူပေါင်းကြတယ်ပါဝင်တက်ရောက်ကြတယ်လေဒီနေ့ကတော့ဘူကျောင်းဆန်းကျေးရုပ်ကိစ္စနဲ့တောင်းတော်ပြီးမှဌာနတိုင်းသားရဲ့သဘောထားတွေလူလူရှိတာဆက်ဝန်ကွဲပြားမှုဖြစ်ပေါ်ပြီးတဲ့ဆန်းကျင်တို့မိသားလက်ခံတော်ကိုအင်းနေလို့ဖန်စီပြီးအေးအေးယူထောင်ချတဲ့ကိစ္စတွေအဲ့လိုတွေလောက်လာတော့ဒီနယ်ဆွေးရရဲ့ဆောင်ရွက်မှုတွေကတိုင်းသားတွေရဲ့သဘောထားတွေကိုအများကြီးလူလူရှိတယ်လို့အဲ့လိုမျိုးခံစားလာရတော့ဒီနေ့အာဂါမီနေ့ကတော့သူတို့အနေနဲ့ဒီဘောဆိုင်မှုမလုပ်နိုင်ဘူးဆိုတဲ့သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆနေတယ
်လက်ရှိဘူကျုပ်ကြီးရုပ်စိုက်သူရေးကန့်ကွက်ခဲ့ကြတဲ့လိုက်ကောတီမော့စုဖူးစုကဒေနီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာနာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဝန်တန်းကဆိုပါတယ်အလားတူမွန်ပြည်နယ်ဆိုးရွားဖွဲ့ကလည်းကျင်းပတဲ့မော်လမြိုင်မြို့အာဇာနည်နေ့အခမ်းအနားမှာမော်မီဒီပါတီအပါအဝင်မော်နိုင်ငံရေးပါတီတွေမော်လူမှုဖွဲ့စည်းတွေမော်တိုင်းသားတွေတက်ရောက်တာမသိဘူးလို့ကိုရန်သတင်းသွားယူခဲ့တဲ့တိုင်းရင်းသတင်းလောသတင်းထောက်မိရင်စနိုင်းကပြောပါတယ
်မနေ့ကအခမ်းအနားမှာတော့ဆိုးရွားဖွဲ့တွေတက်တာသူတိုင်းသားတွေသတ်တော်ပထားတို့သတ်တော်ဘကုစလေတို့တက်တာဆိုတော့ဘာလို့ဒီမော်နိုင်ငံရေးပါတီဒီမော်တိုင်းသားအနေနဲ့တက်တာတော့မဟုတ်ဘူးဘာလို့လဲကြတော့ဒီပေါ်ကြောင့်သံသရာနဲ့ပတ်သက်ပြီးတော့မော်တိုင်းသားတွေဆိုတော့လေတက်ကွက်မှုတွေရှိခဲ့ကျတော့ဒီမှာလည်းဆက်ဆံမှုရှိတယ်လို့တော့ထင်ပါပေါ့
ဒီကိရနစ်က LND ပါတီကနေဒေသခံတွေလူလာတဲ့သရမ်းမြေစာပူကျော်အောင်ဆန်းသရမ်းမြေနဲ့အာဏာသုံးအမည်ပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆက်ဆံမှုရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီကိန်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသခန္ဒီမြို့မှာလည်းပူကျော်အောင်ဆန်းရုပ်ထုစိုက်ထူဖို့အစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆွဲဖွဲ့ကနေကန့်ကွက်နေတယ်လို့ဒီကိရမှာခန္ဒီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတယ်လို့နာဂတောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံထွန်းအောင်ကပြောပါတယ်
နာဂရေဆိုဆက်ဖက်ကနေပြီးတော့ဒီကံကွက်ကြောင်းသဘောထားထုတ်ပြန်နေမလို့ဒီကုစလေရအခုခန္ဒီမှာရောက်နေကြတယ်ပေါ့နော်။ကျောင်းရှိတဲ့ဒီပုဂ္ဂိုလ်တွေနဲ့ညီနိုင်မှုတွေလုပ်နေတယ်။ကျွန်တော်ကတော့ဘုရားအောင်သားတော်လင်းစားတဲ့တို့တော်ဒါကရုပ်ထုသားဖို့မဟုတ်လေနော်။အဲ့ဘောပါပဲ
။အလားတူကချင်းပြည်နယ်ညီချင်းသားမျိုးမှာရှင်းပါတဲ့အာဇာနည်နေ့ခမ်းနားမှာကချင်းတိုင်းသားတွေပါဝင်မှုနှဲပါလာတယ်လို့ကချင်းမျိုးရကွန်ဂရက်ပါတီဥက္ကဋ္ဌ M ကွန်လာကပြောပါတယ
်။ညီငယ်ဘက်မှာလည်းဘယ်သူမှတော့မပါကြဘူးကွာ။သူတို့ဩဇာကံတချို့တော့ပဲသွားကြတယ်။ဒီကွာတက်တာတော့ညင်းနေတယ်။ကျန်တာတွေကတော့ဒုစုံကြီးဝထားရင်ပါတယ်လို့ဆိုယူဆကြတော့
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုဖန်ရှိမှုတွေဟာပုံမှုများကြားလာတယ်လို့တိုင်းနယ်ပြည်နယ်တချို့တွေမှာဗိုလ်ချုပ်ရုပ်ထုဖန်ရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းသားတွေကြားအမြင်ကွဲလွဲမှုတွေစတင်ကောက်ွက်မှုတွေရှိနေခဲ့ပါတယ်။ဘူကျုပ်ရုပ်ထုဖန်ရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းသားတွေနဲ့စိတ်ဝမ်းမကွဲပဲနှိမ့်နှိုင်းလှုပ်ဆောင်ကြဖို့ NLD ပါတီကလည်းတိုက်တွန်းထားတယ်လို့ဘူကျုပ်ရုပ်ထုတွေကိုတိုင်းနယ်ပြည်နယ်အသီးသီးမှာမဖြစ်မနေဖန်ရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိဘူးလို့သမရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ